November 3 ရက် American သမ္မတရွေးကောက်ပွဲကိုကာယောဂါဖြစ်ပွားနေချိန်မှာကျင်းပရတာနဲ့တရားဆက်ဆုံမှုတွေနိုင်ငံရေးအရထိုးနှက်ဝေဖန်မှုတွေပြင်းထန်တာကလွဲလို့အဓိကပြိုင်ဘက်ပါတီကြီးတွေဘက်ကမမမကန်လောက်တာဒါမှမဟုတ်စနစ်တကျမဲမတမောင်မှုလောက်တာမျိုးမတွေ့ရဘူးလို့ရွေးကောက်ပွဲဆိုင်ရာဥရောပစောင့်ကြည့်လေ့လာရေးအဖွဲ့ OSCE ကရွေးကောက်ပွဲအပြီးနောက်တနေ့ Washington DC မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက် American အစိုးရက OSCE အဖွဲ့ကိုဖိတ်ကြားခဲ့တာဖြစ်ပြီးအခုလိုသူတို့အဖွဲ့ကိုဖိတ်ကြားခဲ့တဲ့ American အစိုးရကို OSCE ရဲ့ဥရောပပါလီမန်အမတ်များအဖွဲ့ကကာလာတို့စောင့်ကြည့်ရေးဆိုင်ရာအဖွဲ့ခေါင်းဆောင် Michael George Link ကခြေကျူးခဲ့ပါတယ်စီအေးခစ်ကဖွဲ့စည်းခဲ့တဲ့ဒီအဖွဲ့ဟာဥရောပလိုနာမည်တက်ထားပေမဲ့အဖွဲ့ဝင်နိုင်ငံတွေထဲမှာ American, Canada နဲ့အရှိလေပိုင်းဒေသရဲနိုင်ငံတချို့ပါဝင်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ထဲမှာ American ဟာအဖွဲ့ဝင်ဖြစ်နေတဲ့အတွက်အခုလိုဖိတ်ကြားရတာဖြစ်ပါတယ်။ဒီအဖွဲ့ကအာဆူလာဂေးဆက်ဦးဆောင်တဲ့ American ရွေးကောက်ပွဲဆိုင်ရာကာလာဒါရှင်စောင့်ကြည့်လေ့လာတဲ့အဖွဲ့ကတော့ September လနှောင်းပိုင်းကတည်းက American နိုင်ငံကိုရောက်နေတာဖြစ်ပြီးသူတို့အဖွဲ့ကတော့နောက်10ရက်တမ်းမှမဟုတ်အခုမပြီးပြတ်သေးတဲ့မဲရေးတွက်ဖို့ကြံမြင့်နိုင်တဲ့အချိန်ပေါ်မူတည်ပြီးဆက်လက်စောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။